မ္မနိုင်ငံအမျိုးသားပြန်လည်တင်ပြရေးနဲ့ဒီမိုကရေစီဖော်ဆောင်ရေးမှာတရုတ်နဲ့ရုရှားနိုင်ငံတို့ကအကူအညီပေးဖို့88မျိုးဆက်ကြောင်းသားများကဒီနေ့နေ့စွဲနဲ့ကြီးညာချက်တရထုတ်ပြန်လိုက်ပါတယ်။ဒီနေ့စောစောပိုင်းတုန်းကလည်းပဲကုလသမဂ္ဂလုံခြုံရေးကောင်စီမှာမြန်မာနိုင်ငံရေးဆုံးဖြတ်ချက်တရတင်သွင်းခဲ့တာကိုဗီဒီယိုအနာသုံးပြီးပယ်ချခဲ့တဲ့အဲ့ဒီအင်အားကြီးလက်ဖြစ်အမြဲတမ်းလုံခြုံရေးကောင်စီအဖွဲ့ဝင်နှစ်နိုင်ငံလည်းဖြစ်တဲ့နှစ်နိုင်ငံကိုပန်ကြားခဲ့တာဆိုတာအကြောင်းစုံကိုတင်ပြပေးပါအောင်အေးပါကြီ
းဟုတ်ကဲ့ဦးဝင်းအောင်မြန်မာနိုင်ငံရဲ့အမျိုးသားပြည်နယ်တည်မြဲရေးနဲ့ဒီမိုကရေစီပေါ်ဆောင်ရေးမှာတရုတ်နိုင်ငံနဲ့ရုရှားနိုင်ငံတို့ကကူညီနိုင်ဖို့အတွက်ရန်ကုန်မြို့မှာရှိတဲ့တပ်ဆိုင်ရာတန်ရုံးတွေကနေတဆင့်တရုတ်သမ္မတဟူဂျင်တောင်းနဲ့ရုရှားသမ္မတဗလာဒီမာပူတင်တို့ထံစာရေးရေးသားပေးပို့ပြီး88မျိုးဆက်ကျောင်းသားတွေကပန်ကြားလိုက်ပါတယ်ကွဲသမဂ္ဂလူကြိုရေးကောင်စီမှာဇန်နဝါရီလစနေနေ့ကမြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်အစိုးကိုကောက်ကွယ်ခြင်းနဲ့ပတ်သက်ပြီးစိတ်မကောင်းဖြစ်မိကြောင်းအစရှိထားပါတယ်။ကမ္ဘာတဝန်းလုံးကနိုင်ငံတွေအားလုံးကဒေါက်ဆန်းစုကြည်လွတ်မြောက်ရေးအတွက်စစ်အစိုးရကိုတောင်းဆိုနေချိန်မှာတရုတ်နဲ့ရုရှားနိုင်ငံတို့ကနှုတ်ဆက်နေတဲ့အပေါ်မှာလည်း88မျိုးဆက်ကျောင်းသားတွေကကြီးညာချက်ထဲမှာပေါ်ပြသွားပါတယ်။တရုတ်နိုင်ငံနဲ့ရုရှားနိုင်ငံတို့အနေနဲ့အဖက်ကမဆန်တဲ့ဖြည့်ရှင်းမှုပေးနိုင်ဖို့အတွက်ရည်ရွယ်တယ်ဆိုပြီး88မျိုးဆက်ကျောင်းသားကောင်းဆောင်ကုမ္ပဏီကအခုလိုပြောပြသွားပါတယ်။
ဒီကတော့ဗျာဒီတရုတ်နိုင်ငံနဲ့ရုရှားနိုင်ငံဆိုတာကစက်ခင်ကမ္ဘာနိုင်ငံရေးသက်ခုံပေါ်မှာဘလွန်ဒီယာအရေးပါတဲ့အခမ်းအနားအပါဝင်တဲ့နိုင်ငံဖြစ်ဖြစ်တယ်ပေါ့နော်သူတကယ်ကျွန်တော်ပြောချင်တာတရုတ်နိုင်ငံဆိုရှိရင်ဒီတရုတ်နိုင်ငံလူနိုင်ငံသားတွေဟာစီးပွားရေးကအလွန်တရာတောင်းနေခိုင်မာတဲ့ခေတ်တစ်ခေတ်ကိုသူတို့ရောက်နေပါတယ်အလားတူပဲကျွန်တော်နိုင်ငံမှာရှိတဲ့ကျွန်တော်ပြည်သူတွေဟာလည်းလူသားတွေဖြစ်ပါတယ်ဆိုတော့မြန်မာပြည်သူပြည်သားတွေကျွန်တော်ကချမ်းသာတဲ့စနစ်တစ်ခုကျွန်တော်သွားတင်တယ်လေဒီနိုင်ငံသက်ဖို့ပေါ်မှာအဓိကအရေးပါနေတဲ့ပြည်နယ်နဲ့ရုရှားနိုင်ငံအတီးနဲ့မိမိတို့အရေးပါတဲ့အခမ်းအခံလာကိုအသုံးပြုပြီးတော့မှအဖက်သက်မဆန်တဲ့ဖြည့်ရှင်းမှုမျိုးပေါ်ပေါက်အောင်အခုချိန်ကကျွန်တော်နိုင်ငံတကယ်တည်ဆောက်အောင်အခြေအနေကိုကျွန်တော်တို့ယူဆရတယ်လေအဲဒီမှာအားလုံးပူးပေါင်းပါဝင်ဆောင်ရွက်နိုင်အောင်ဒီမိုကရေစီရှေ့ရှုပြီးတော့ဗောနော်အဲဒီနေ့တည်းကူ